Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ25ရက်နေ့တနင်္ဂနွေနေ့မနေ့ပတ်အတန်လွှင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုအတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပြောပြပေးပါပါယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့မှာစနေနေ့ကရုရှားရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်အမျိုးသမီးတွေပြည်ရင်းနဲ့နိုင်ငံတကာ NGO အဖွဲ့တွေမှာအလုပ်လုပ်ခွင့်ကိုတာလီဘန်တွေကပိတ်ပန်လိုက်ပါပြီအမေရိကန်နိုင်ငံမှာလွန်ခဲ့တဲ့အေးဒဏ်ကိုခံနေရပြီးတော့ထောင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါကိုဇော်မိုးကျော်ကြီ
းဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းလေးတင်ပြအပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေဆက်သွယ်မေးမြန်းချက်တွေကိုဓာတ်ရိုက်ဆက်တက်ထုတ်လင်းပေးပို့စီစဉ်ထားပါရခင်ဗျာ
ဒီဒေါ်လာရေးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအမှန်တရားရှင်းလင်းပြတ်သားတဲ့ဒေါ်လာရေးပန်းတိုင်လည်းရှိတယ်ဒေါ်လာရေးလမ်းစဉ်လည်းရှင်းရှင်းလင်းလင်းရှိတယ်လို့
မြန်မာဒေါ်လာရေးဘယ်လိုခီးဆက်ဖို့ရှိပါမလဲ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်နဲ့ VOA ဆက်သွယ်မေးမြန်းခန်းမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့တနစ်တာအတွင်းအဖြစ်အပျက်တွေနိုင်ငံတကာအဖြစ်အပျက်တွေကိုစူးစီးတင်ပြတဲ့နှစ်ချုပ်အထူးအစီအစဉ်နဲ့မြန်မာလူခွင့်ရဲ့အခြေအနေတွေကိုတင်ပြတဲ့ဒုအသံအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်
ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့မှာစနေနေ့ကရုရှားဘက်ကပစ်ခတ်မှုကြောင့်တေဆုံးသူကအနည်းဆုံး10ဦးရှိပြီးဒဏ်ရာရသူက55ဦးရှိနေပါတယ်။ရုရှားရဲ့ rocket ဒုံးကျည်တစ်စင်းဟာခါဆန်မြို့လည်းကဈေးနှုန်းမှာထိမှန်ခဲ့တယ်လို့မြို့ကောင်စီအကြီးအကဲသူကပြောပါတယ်။ယူကရိန်းပြည်ရေးဝန်ကြီးကဌာနကတော့ကားဆင်ပေါင်း66ဆင်းလောက်မီးလောင်ကျန်းနေတာတွေ့ရတယ်လို့ပြောပါတယ်။ရုရှားဟာယူကရိန်းကိုထိန်းချုပ်ဖို့နဲ့သူတို့ရဲ့ကျေနပ်မှုရစေဖို့အတွက်အခုလိုတပ်ဖြတ်မှုတွေလုပ်နေတာပါလို့ယူကရိန်းသမ္မတဗိုလ်ဒီမီယာဇလန်စကီကစနေနေ့မှာပြောပါတယ်။ရုရှားလိုလာတဲ့အရာရှိတူကတော့ဒီတိုက်ခိုက်မှုကိုယူကရိန်းဘက်ကနေလှုပ်ဆောင်တာဖြစ်ပြီးတော့ဒါဟာရုရှားတွေကိုအပြစ်တင်ဖို့အတွက်လုပ်တာလို့ဆက်ဆွဲပါတယ်။ယူကရိန်းကာကွယ်ဝင်ကြီးကတော့အခုလိုခါဆန်မြို့လည်းပစ်ခတ်မှုကနောက်စစ်ရာဇဝတ်မှုတွေထပ်ပြီးတော့ကျူးလွန်လိုက်တာဖြစ်အောင်တာမကပဲနဲ့ရုရှားသိမ်းပိုက်မှုကိုလက်မခံဘဲတွန်းလှန်နေတဲ့ဒေသခံတွေအပေါ်မှာလက်စားချေတာလို့လည်းပြောပါတယ်။အမေရိကသမ္မတဇလန်စကီကအခု Christmas အခါသမယကိုယူကရိန်းနဲ့ပျော်ပျော်ရွှင်ရွှင်နဲ့မဆင်နွှဲနိုင်တော့ဘူးလို့စနေနေ့ညဗီဒီယိုမင်ကွန်းမှာပြောပါတယ်။ Christmas မိသားစုသမင်းဝိုင်းမှာထိုင်ကုန်လွတ်တွေပြည့်နေသလိုလမ်းတွေအိမ်တွေမှာလည်းအလင်းရောင်ကင်းမဲ့နေမှာဖြစ်ကြောင်းဒါပေမဲ့ပြည်သူတွေရဲ့ရင်ထဲမှာတော့ယုံကြည်မှုနဲ့စိတ်ရှင်မှုထားပြီးဆက်လက်ရှောက်လန်းကြမယ်လို့ပြောပါတယ်။ Russia ရဲ့ Ukraine ကျူးကျော်မှုစစ်ပွဲကိုစောင့်ကြည့်နေတဲ့ Britain ကာကွယ်ရေးဝန်ကြီးဌာနကတော့ရုရှားတွေဘက်ကလက်နက်ခဲယမ်းမိကြောက်ပြက်လက်မှုနဲ့ရင်ဆိုင်နေရပြီလို့စနေနေ့မှာပဲပြောပါတယ်။
ပြီးခဲ့တဲ့တောက်ကြနေ့ကပြင်သစ်နိုင်ငံမှာတဏ္ဍာသမားရဲ့လက်ချက်ကြောင့်ကပ်လူမျိုးစုဝင်3ဦးအသက်ခံရတဲ့ကိစ္စအပေါ်မကျေနပ်တဲ့အတွက်စနေနေ့ကဒုတိယနေ့ဖြစ်ပါရီမြို့တော်မှာကပ်လူမျိုးစုဝင်တွေဆန္ဒပြခဲ့ကြပြီးရဲတွေနဲ့အထီးကရုံတွေထပ်ပြန်ဖြစ်ပွားခဲ့ပါတယ်။ကပ်လူမျိုးစုဝင်တွေကိုတိုက်ခိုက်ခဲ့တာကအကြမ်းဖက်မှုတရားဖြစ်တယ်လို့ပြင်သစ်နိုင်ငံကကပ်ဒီမိုကရက်တစ်ကောင်စီ KCD ရဲ့ပြောရေးဆိုခွင့်ရှိသူအဂျစ်ပိုလတ်ကပြောဆိုပါတယ်။
Nul doute pour nous que ces assassinats sont de qualificatifs terroristes. Nul doute pour nous que ce sont des assassinats politiques.
ဒါကိုကျွန်တော်တို့တန်တရားမရှိပါဘူး။ဒါဟာနိုင်ငံရေးအရလှုပ်ကြံတိုက်ခိုက်တာပါ။ကျွန်တော်တို့အဖွဲ့အစည်းကိုဥတီတိုက်ခိုက်တာပါ။ဒီကိစ္စကိုစုံစမ်းစစ်ဆေးဖော်ထုတ်သွားမှာပါ။ဘာတွေဖြစ်မလာမလဲဆိုတာကိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပါလို့ KDCDKF ရဲ့ပြောရေးဆိုခွင့်ရှိသူကပါရီမြို့တော်ရဲ့ရက်တပ်ဖွဲ့အကြီးအကဲနဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေကပါရီမြို့တော်ရဲ့လူစီကားရအမှတ်30ရပ်ကွက်မှာရှိတဲ့ကတ်လူမျိုးစုယဉ်ကျေးမှုအစအဦးမှာလွန်ခဲ့တဲ့10နှစ် 2013 ခုနှစ်ကအသက်ခံခဲ့ရတဲ့ကတ်လူမျိုးစုဝင်အမျိုးသမီး3ဦးအတွေ့နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားပြင်ဆင်နေစဉ်တဏ္ဍာသမားတူကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့ ကတ်လူမျိုးစုဝင်၃ဦးထပ်မံတည်ဆုံခဲ့ပါတယ်2013ခုနှစ်အမှုမှာလည်းတန်တရားရှိသူအသက်ခံရတဲ့အတွက်အမှုပြေဆုံးတဲ့အထိစစ်ဆေးဖော်ထုတ်နိုင်ခြင်းမရှိပါဘူးစနေနေ့တုန်းကတော့ဆန္ဒပြသူတွေဟာပါရီမြို့တော်ရဲ့ Republic ရင်ပင်မှာဆူယုံခဲ့ကြပြီးဒေါသထွက်နေတဲ့ဆန္ဒပြသူတို့ကကားတွေကိုတိုက်ခိုက်တာဖျက်ဆီးတာမိရှူတာတွေလုပ်ခဲ့တယ်လို့ရဲတွေကလည်းမျက်ရည်ကိုဘုံနေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာတော့ NGO နဲ့ INGO ပြည်တွင်းနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်နေတဲ့အမျိုးသမီးဝန်ထမ်းတွေအလုပ်မသွားချဘူးတာလီဘန်တွေကစနေနေ့မှာတားမြစ်လိုက်ပါတယ်ဒီအဖွဲ့အစည်းတွေနေနဲ့တားမြစ်ချက်ကိုမလိုက်နိုင်ရင်အလုပ်လုပ်ခွင့်ပန်းရက်တွေကိုဖျက်သိမ်းမယ်လို့အာဖဂန်စီးပွားရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ခဲ့တာပါဒါဟာအာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့နောက်မှာအမျိုးသမီးတွေလူလူကြားလှုပ်ရှားနိုင်မှုကိုခြေမှုန်းနဲ့နောက်ဆုံးလှုပ်ဆောင်ချက်လည်းဖြစ်ပါတယ်အဖွဲ့အစည်းတချို့ကအမျိုးသမီးတွေမွတ်စလင်ခေါင်းစည်းပွားချုပ်မှုအတွက်တာလီဘန်တွေပြဋ္ဌာန်းထားတဲ့စီမင်းကိုမလိုက်နိုင်ဘူးလို့တာလီဘန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ဖြစ်တဲ့ကုလလူသားစာနာမှုဆိုင်ရာပူးပေါင်းဆောင်ရေးအကြီးအကဲကတော့အခုလိုအမျိုးသမီး NGO အလို့သမားတွေပေါ်မှာတားမြစ်ချက်တွေအထူးစိုးရိမ်ကြောင်းဒါဟာလူသားစာနာမှုဆိုင်ရာအခြေခံမူတွေကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်ကြောင်းပြောပါတယ်။အကူအညီပေးအဖွဲ့တွေကတော့ရှေးရွေးအယူဝါဒရှိသူများတဲ့အာဖဂန်လူမှုအတိုင်းဝိုင်းအတွက်လူသားစာနာမှုအကူအညီပေးမှာအမျိုးသမီးအလို့သမားတွေကပဲအမျိုးသမီးတွေအတွက်တေတေချာချာလုတ်ပေးနိုင်တယ်လို့ပြောပါတယ်။တာလီဘန်တွေကအမျိုးသမီးတွေပညာသင်ခွင့်ပိတ်တာနဲ့ပတ်သက်ပြီးတော့အာဖဂန်နစ္စတန်အနောက်ပိုင်းကဟဲရက်မြို့မှာစနေနေ့ကအမျိုးသမီးတက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသူတွေဆန္ဒပြပါတယ်။အီရန်နဲ့နယ်စပ်ချင်းကပ်နေတဲ့ဒီမြို့လေးကိုဆန္ဒပြသူတွေစုဝေးလာရောက်ပြီးပြည်နယ်အစိုးရရုံချီတက်ချိန်မှာတော့တာလီဘန်လုံခြုံရေးတွေကမီးသတ်ပတ်တွေနဲ့ဖြန့်ပြီးတော့လူစုခွဲခဲ့တာပါ။
စက်တင်ဘာလကစတင်ခဲ့တဲ့အီရန်နိုင်ငံကဆန္ဒပြပွဲတွေအတွင်းအနည်းဆုံး၈နေ44ဦးအဖမ်းခံထားရတယ်လို့အီရန်နိုင်ငံက၈နေတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထုတ်ပြန်ပြောဆိုထားပါတယ်။၈နေအယောက်20လောက်ပြန်လွတ်လာခဲ့ပေမဲ့ဖမ်းဆီးခံထားရတဲ့၈နေတွေက2ဦးကိုထောင်ဒဏ်6လနဲ့2ဦးကိုထောင်ဒဏ်1နှစ်ချမှတ်ခဲ့ပါတယ်။အဲ့ဒီ2ဦးစလုံးကိုနိုင်ငံကနေထွက်ခွာခွင့်ကိုလည်းပြေပင်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းကတော့၈နေတွေအနေနဲ့အစ္စလာမစ်သမရနိုင်ငံဆိုတဲ့စနစ်ကိုစိတ်မဝင်စားတော့ကြောင်းနဲ့ပြည်သူတွေအနေနဲ့မကျေနပ်ချက်တွေကိုထုတ်ဖော်ပြသကြဖို့ရှေ့နေတွေကကြေညာချက်တစောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။ဒါအပြင်အဖမ်းခံထားရတဲ့ဆန္ဒပြသူတွေအတွက်ဥပဒေအကျိုးဆောင်ဖြင့်အခအမဲ့ဆောင်ရွက်ပေးမယ်လို့ရှေ့နေတွေကကြေညာပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံမှာတချို့ဆန္ဒပြသမားတွေကိုတည်ထောင်ပေးတဲ့အထိစီရင်ခဲ့ပေမဲ့ဖမ်းဆီးခံထားရသူတွေအနေနဲ့လွတ်လပ်တဲ့ရှေ့နေတွေငှားရမ်းပြီးကိုစားပြုခွင့်မရရှိခဲ့ပါဘူးခင်ဗျာ။
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီဥပ္ပီမှာပရမဆုံးကိုဗစ်ကူးစက်မှုလိုင်းတံကိုခန့်နေရပြီးတော့မြို့သေးလေးတွေနဲ့ဘေကျင်းမြို့တို့အနောက်တောင်ပိုင်းကဆက်မှုထွန်းကားရာဟေဘေးပြည်နယ်မြို့ရွာတွေကအရေးပေါ်ဌာနတွေမှာလူနာတွေပြည့်ရှန်နေပါတယ်။ရှန်ဟိုင်းကဆေးရုံတွေမှာလည်းအခုရက်ပိုင်းတွင်မှာပဲကိုဗစ်လူနာတွေတိုးလာနေတာဖြစ်ပါတယ
်။因为急诊没有停过，就是每一天我们从上班一直到我们下班都很忙。
တနေ့ကလူနာ300လောက်ပဲရှိရကနေအခုရက်ပိုင်းမှာဆိုလို့ရှိရင်900 600တခါလေ900အထိဖြစ်သွားပါတယ်အများစုကအသက်ရှူလမ်းကြောင်းဆရာယောဂါတွေပြင်းပြင်းထန်ထန်ခံစားရတာပါလို့ရှမ်းဆင်းကိုအရေးပေါ်ဌာနအကြီးအကဲကပြောပါတယ်အရေးပေါ်ကုသဆောင်တွေကလည်းလူနာတင်ကားတွေကိုထပ်လက်မခံနိုင်ပဲဖြစ်နေပြီးတော့လူနာတွေထားเสียကြင်လွတ်မကြံတော့ပဲနဲ့ဆင်းဝင်စင်းကြံတွေမှာလူနာတွေကိုဒီတိုင်းကုသပေးနေရတာပါကျေးဥစွာရဲ့ COVID-19 ဆိုင်ရာတင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုတွေကို November December လထဲမှာဖြည့်လျှော့ပေးလိုက်တဲ့ဟူဝေးပြည်နယ်ဟာ COVID ကူးစက်မှုပထမဆုံးတိုးလာတဲ့ဒေသလည်းဖြစ်ပါတယ်။အခုတခြားပြည်နယ်တွေမှာကူးစက်မှုတိုးလာချိန်မှာတော့ဒီဒေသမှာလူငယ်တွေအခြေအနေပြန်ကောင်းလာပေမဲ့တက်ကြီးရွယ်အို COVID ကူးစက်ခံရသူတွေကတော့ဆိုးဝါးတဲ့အခြေအနေနဲ့ရင်ဆိုင်နေကြတာဖြစ်ပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်အနီးကအပန်းဖြေဥယျာဉ်တစ်ခုအတွင်းပြီးခဲ့တဲ့ရက်သက်တပတ်အတွင်းကမြေပြိုမြို့ကြောင့်တေဆုံးသူနဲ့ပျောက်ဆုံးသူတွေကိုရှာဖွေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းနဲ့စုစုပေါင်း32ခုတေဆုံးခဲ့တယ်လို့မလေးရှားတာဝန်ရှိသူတွေကစနေနေ့ကထုတ်ပေါ်ပြောဆိုပါရတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကဘာတန်ကလီအရက်ကသဘာဝဆိုင်ခင်ဥယျာဉ်အတွင်းလာရောက်အပန်းဖြေစခန်းချနေတဲ့ဒါဇင်နဲ့ချီတဲ့ကလေးတွေအပါအဝင် ခရီးသွား90နှစ်ဦးအိပ်ပျော်နေစဉ်အာယုန်တက်ချိန်မှာရုတ်တရက်မြေပြိုကျခဲ့တဲ့အတွက်ရွှေ့နှုန်နေတဲ့မြေကြီးတွေဖုံးအုပ်သွားခဲ့ပါတယ်။ဒေဆုံးသူနောက်ဆုံးဒေဆုံးနေတဲ့ကလေးတူကိုရှာဖွေတွေ့ရှိခဲ့ပြီးနောက်နောက်ထပ်ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်လိုက်ပြီးဖြစ်ကြောင်းတာဝန်ရှိသူတွေကအရေးအဖြစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်။ ဒီပန်းဖြေလုံငန်းဟာတရားမဝင်ဖွင့်လှစ်ထားတာဖြစ်ပြီးအပြစ်ရှိပါကပိုင်းရှင်အနေနဲ့ရေးယူခံရမှာဖြစ်တဲ့ကြောင်းပြည်내တာဝန်ရှိသူတွေကပြောဆိုပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာရဲတပ်ဖွဲ့တွေကအနှံ့ခံခွေးတွေအပါအဝင်အစိုးရဌာနအသီးသီးနဲ့ကယ်ဆယ်ရေးဌာနကအပါအဝင်လူ900လောက်ရှာဖွေကူညီလုပ်ကံခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့အေးအလိုင်းတန်ခံရတဲ့
看那家吧嘞。本次每年比那个呢，交接比那的小牛鸡米亚边嘛，三千天一开的 Christmas 就年生日年了吧。Pittsburgh 牛毛生日那个，十度 degree centigrade 白系列的，通过七十度 Christmas 就年一三千个就多嘞，没有到，没有到他那个表白嘞。那交接呢，当过来那边那个牛鸡人嘛嘞。Washington DC net to Tangua Shisakuga Sabra, Aison Christmas at Junior Pikerava. Didn't it Christmas a la Yama, American Shivanti Dai, Tombo, Naponga, Longer, Eat and Go Caniara Pipari, Eda Longamuna to Nangan de Loa, Yadurune Senate Pipari, Gentamuja, Tia Songaduga, and Nezum Salu Shibabi. Ada Gedaga, A Longamuna to Cyclone Yakamuja, Nin Tudasa Jabi, Gonu Yanji Rishia, Dirama, Living to Tekanira Pipari.
Direct from Washington.
တဲ့နေကိုဒေါက်ခင်မျိုးတက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်အပတ်စဉ်ကဏ္ဍနဲ့အထူးအစီအစဉ်တွေကိုထပ်လက်ထုတ်လွှင့်ပေးပါတော့မယ်အခုပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်ဖယ်ရှားပြီးပြည်ထောင်စုသစ်တပ်မတော်သစ်ထူထောင်မှုမျှော်မှန်းကြောင်း PDF တပ်တွေကိုပြည်သူတပ်မတော်အဖြစ်တိုင်းရင်းသားတော်လှန်ရေးအင်အားစုတွေနဲ့ညီညွတ်မှုအားတည်ဆောက်ထားတဲ့အကြောင်း NUG အစိုးရကာကွယ်ရေးဝန်ကြီးဦးရင်မွန်ကပြောဆိုပါတယ်ကိုသားညွန်ဦးဆက်သွယ်မေးမြန်းထားတာကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီ
။ဟုတ်ကဲ့ဦးရီမုံခင်ဗျအခုလို view ကိုလက်ခံဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ view အနေနဲ့ကျွန်တော်ရေဆုံးမေးချင်တာကတော့ဒီငွေဥတော်လိုင်းရေးကပြောမှဆိုရင်အခုနှစ်နှစ်ပြီပါတော့မယ်။တကယ်တမ်းပြောရရင်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဒေသတွင်းနိုင်ငံတွေအထူးသဖြင့် ASEAN ပေါ့နော် ASEAN ကဒီ 5 point လို့ပြောတာရှိတယ်။သူတို့ရဲ့စဉ်းစားချက်ကအင်တိုင်းပြည်စုံစုနည်းဆိုတဲ့လမ်းကိုတင်ထားတာပါ။အဲ့တော့ပြောမှဆိုရင် NUG ရဲ့ဒီတိုက်ပွဲလမ်းစဉ်ထဲမှာလဲစီးရင်းနီနာကတခုပါတော့ဒီစီးရင်းနီနာကအနိုင်တိုက်ရေးကိုတွားမှာလားတမောင်းလို့ရှိရင်ဒီတဆွန်ဆွန်းရေးတွေဘာကြီးနိုင်ငံရေးကပွင့်လင်းလာတဲ့အခြေအနေတခုကိုဖျားပေးဖို့လားဘယ်လိုရည်မှန်းထားပါလဲ
ဟုတ်ကဲ့ဟိုဒါနဲ့ပတ်သက်ရင်တော့ကျွန်တော်တို့စီးရင်ဆင်နွှဲနေတဲ့ဒီဒေါ်လာရေးနဲ့ပတ်သက်ရင်ကျွန်တော်တို့မှာအမှန်တရားရှင်းလင်းပြတ်သားတဲ့ဒေါ်လာရေးပန်းတိုင်လည်းရှိတယ်ဒေါ်လာရေးလမ်းစဉ်လည်းကျွန်တော်တို့မှာရှင်းရှင်းလင်းလင်းရှိတယ်လို့ကျွန်တော်တို့တို့နားလဲပါတယ်အဲ့တော့ကျွန်တော်တို့ညွန်မှန်းတဲ့ပန်းနိုင်ကပါလေစစ်အာဏာရှင်စနစ်ကိုအကျွေးမဲ့ကျွန်တော်တို့ဖယ်ရှားရမယ်ပြီးရင်ကျွန်တော်တို့နိုင်ငံမှာပြည်တော်စုတစ်တစ်ခုနဲ့တက်မတော်တစ်တစ်ခုကိုထူထောင်ကြဖို့ပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့တစ်ဆက်သေးမိချင်တာကတစ်ဖက်မှာခုနက NUG ကညွန်မှန်းထားတဲ့ Federal ပေါ့နော်ပြောမှဆိုရင်တိုင်းသားအင်အားစုတွေရှိတယ်အဲ့တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ NUGS ဂျာဆက်ဆံရေးတိုင်းသားလက်နက်ကိုင်အင်အားစုတွေကိုစုစည်းနိုင်တဲ့အခြေအနေဘယ်လောက်များရှိပါပြီလဲ
အဲ့တော့ NUG နဲ့တိုင်းသားတော်လှန်ရေးအဖွဲ့တွေရဲ့ညီနိုင်ပူးပေါင်းဆောင်ရွက်မှုဆိုတာကလည်းနိုင်ငံရေးနီလန်းရပေါ့စီရေးနီလန်းရပေါ့နီလန်းတစ်ခုလုံးနဲ့ကျွန်တော်တို့ဖြစ်ပါလိမ့်မယ်အဲ့တော့နိုင်ငံရေးနီလန်းရဆိုရင်ကျွန်တော်တို့ဒီမြန်မာ့ຫນွေဦးတော်လှန်ရေးမှာအမှန်တရားရေးကြည့်တဲ့ဒါဘုံနိုင်ငံရေးနားလည်မှုတခုဘုံနိုင်ငံရေးသဘောတူညီချက်တခုဆိုတာအခြေခံအပြင်ကျွန်တော်တို့မှာရှိထားပြီးသားအဲ့ဒါပါလေဒါကျွန်တော်တို့ Federal Democracy ပြည်ငြိမ်းမှာအဲ့တော့ဒီပြည်ငြိမ်းအတိုင်းပဲဒါကျွန်တော်တို့ကတတိကဘုတ်ရှိရှိတာနိဋ္ဌာန်ရှိရှိကျွန်တော်တို့အကောင့်ထဲပေါ်သွားကြဖို့ပဲဖြစ်ပါလေစီရီးယားဆိုရင်လည်းအလုံးသိတဲ့အတိုင်း General PDF Damro, Suraga, Imame, Taina, Tolan, Yakoi, Yakuinebe, General Pulonga, Rapid. Raw and Eugene, Tamahame ER, Uriye, Inai, Ugong Songye, Mune, General City, Tatongu, Pazide, City, Tamuri, Pile, Tamahame, Taina, Eo, Miala, General Tawa, Utare, a good general T. Saudi, Chino, Commembo. Yeah, maybe go game with Sunday, so Dale. Mahame ER, Umiane, PDM, ya. Ubong Bido, Disaute, Dan General Chino Gome. Chipare. Ro General Nale, Aro, Siana Shengo, Nayu Godre. General Lu Ade, Suzini, Yumu Argo, Guchima, Disaut Hana Milo, and on in the Lujum.
Jaya Miyadra Soshin, Sikan Siga, Lijangu, Uvido, Ato Miro, Tekania, Tuyavar, Piabina, Tuyavar, the Logale, and Uji Yaitamai Pilai Tema, the Nangaka Mitai Kane, Tema, Lindis, then had to do this with Mitai Kanga, Shiva, Ero. But you know what, that Lindis, then had the Yabu to it, and Uji Baka, PDF Baka, Tolly Jews, as I look, we are little Piawar, Ero, the Lindis, then had the Kuni, the Kayamu, Pajamia, Handari, Kakamu, Jomiawa.
Okay. เราดีเลี้ยงเบี้ยเล่นเนี่ยสุดาเราได้จุดบ้าหลงดังด่าเนี่ยตัวกันตัดทิ้งชุดท่าเนี่ยเล่นเนี่ยพี่สิมีอุซาลุตลุกเยอะมากเลยเราชิมอะไรได้จนเราอีลุเล่นเนี่ยมีมีอุริโอต้องจูบีรอมาอยากให้ลีนี่มาวิปิชากันสุดาด้วยจุดชิเกะเราดีเล่นเนี่ยมีอุซาสุดาก็สุยาเชนยิ่งบอกเนี่ยกับว่าแม่ดูกับว่าแม่เปียร์ลันตีมาพิวบีรอ ยองชาดามิวเนี่ยเวลามิวลูลูลิชิเราอยู่ในนิวเอซูยาเอียยี่ตมราจีกาในงานกลางกูที่เรียนบีเล่นเนี่ยต้องสูดเลยสูดอาจจะนิยามเช่นเอ็นยูจีโอที่มาบีโอต้องสูดอาจจะเพี้ยนเราเอ็นยูจีนี่เนี่ยลูเล่นเนี่ยดียามเอซูลูชีเอ่าจันโนรูในในนี่เนี่ยไกด์ด้วยต้องบีในเนี่ยสูดเลย
อามาขันเจ้ากูเลยแต่ในงานเก่าวิไลทับเจ็บไปเอ้ยเป็นรูปแบบพี่ๆเอ็นยูจีนี่เนี่ยสูรุษีอีลีนบีเล่นเนี่ยพี่ซีมีอาชาบุยายอยู่ในเนี่ยนิลังอารอชีนีบีลูกจันโอนี่เนี่ยรูปพี่รูปโอเคครับจอดสเตทเฮมิจันนักพีดีเอฟจำรอกิสามพีดีเอฟที่ตัวเขาเวทจับพ่อเนี่ยพัตเตอร์บีโอซีจิ้วเนี่ยพัตเตอร์บีจิมาเลยพอจะช่วงเนี่ยมีริมาเอ็นยูจีแล้วแคมพีดีเอฟชิลูเอ็นยูจีเนี่ยพี่จ้าเป็น
ก็ท่านนี่เลยดีก็เวทจะดีเลยสิโอช่วงนี้มีมาอุ้มเลยแม้จะพี่ผู้เลี้ยงลูกเนี่ยสุดสุดจะดีท่านนี่ว่าเลยจ้าว่าเลยจังหวะเราดารีบูเอ็นยูจิกาบลูการ์ดพิเศษมาเลยแม่บลูดาวน์ทำมือสีว่าเลยโอเคอุติจาระก็รอจังหวะเราดีปีเดียบดัมบลอสุดาก็ตามมาทั้งปวงพอจะคุ้มหอบอ่ะจังหวะเราเนี่ยปีเดียบอ่ะในงานยังดัมบลอพี่เด็กยิ่งดูดัมบลอพี่เด็กเลยจังหวะเราลูกคันยังเนี่ยดีสั่ง เราเอ็นยูจีเนี่ยที่ปีเดียบดัมเราทุเรียนเทียมมาเลยที่ดัมเราที่ก็ตามวันนักคู่กันยังในทางสองอาบุชีเลยเลยจนเราตลอดมาอยู่เรานำมาได้ดาวเวงาที่ตัวนั้นอีดาวเสียนาเชนโง่สันเนโก้มีเปล่าจนเราชิมว่าไม่ดาวชิมเนี่ยแต่พี่ไอเนี่ยมาเป็นยี่จีเดทุเรียดาวเวงาที่ตัวนั้นอีอัลลงกาลามาเลย ที่ไหนงานเนี่ยที่บิดูเรียลงจงยิ่งกูอามาข้ามไม่ได้แต่ที่ตามวันนักผู้กูท่านสองโมเสลยีเวจันเนี่ยได้ที่เรียกตามดอกอะไรเพี้ยเราโปรเฟชชั่นเนี่ยตามรอดที่อายุเอ็ดเก้าบาทเลยที่สิบเอ็ดสัญญาจิ้งวันที่สี่มีสิการีอยู่ที่ลีซานไลน์นั่นแต่เอ็มดันยี่จีเรียลูกจูบลูกไม่เราบลู สิ่งที่เสียจริงว่าสิ่งนี้พอเพียงมุ่งมิวกูมาจันโนรูเอ็นยูจีนี่เนี่ยเรื่องชูยาไม่ใช่หรอกเพราะบลูซีเป็นมุ่งมาเนี่ยจันโนรูนี่เนี่ยตีเจ้าสาวโบ้เนี่ยกูเป็นผู้ไม่ใช่หรอกจันโนรูเนี่ยเปล่าหรือเปล่ามีเป็นรูรูอันนี้ทำมาก็สนับสนุนเรื่องจำเป็นในนิคารเรื่องคำว่ามันแค่ไม่ยากไงเนี่ยเป็นเนี่ยที่เราดีดีมา ရရလက်နက်တွေနဲ့စပြီးတော့ခုခံတိုက်ခိုက်ကြတယ်ပေါ့နော်အဲဒီနောက်မှာမှာအန်ယူဂျီကနေပြီးစီးလက်နဲ့ချက်သုံးမဲ့ဆိုပြီးတော့တရင်ဝင်ကျင်ညာဆစ်ဆင်ခဲ့ပါတယ်အဲ့တော့တကယ်လက်တွေ့မြေပြင်မှာရှိနေတဲ့ဒီ PDF တော့ကျွန်တော်တို့ဘာလုပ်ခဲ့ရတယ်လဲအဲတိုက်ပွဲဝင်ရင်းမယ်ခုရတက်မတော်ဒီဆောက်ရတယ်တက်မတော်ဒီဆောက်ရင်းမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့တိုက်ပွဲဝင်နေခဲ့ရတာဖြစ်တယ်အဲ့တော့ဒေါ်လာရင်းအစကအခုပြန်ကြည့်မယ်ဆိုရင်ဒါဒီဒေသနာကာကွယ်ရေးဖွဲ့တွေဆိုတာကတနင်္ဂနွေတိုင်းတာနဲ့အခြေအတွက်နဲ့ပြောရင်ထောင်နဲ့ချီပြီးတော့ပေါ်ပေါက်လာတယ်အဲ့တော့ဒီဒေါ်လာရင်းအောင်ပ ဒီနည်းပြောရင်ချင်းတော့ကောမဲတကူအောက်မှာဒီဆောင်းနိုင်မှုအမှန်တရားရေးကြည့်တယ်ဆိုတာ ကျွန်တော်တို့တိုင်းရင်းသားဒေါ်လာရေးဖွဲ့အစည်းများပူးပေါင်းပြီးတော့မှကျွန်တော်တို့တရားရဲခိုင်မာတဲ့ချင်းတော်ကွန်မန့်တကူအမေဘေးကုတ်ကဲမှုစနစ်တစ်ခုကိုဒီဆောက်ကြမယ်ဆိုပြီးတော့လည်းညီနိုင်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အဲ့တော့အခုဆိုရင်ဒီချင်းတော်ကွန်မန့်ဒီဆောက်မှုပါလေကောင်းကောင်းပုံပေါ်လာပြီဒီသဏ္ဍာန်ကာဝေးရေးဖွဲ့အများစုပါလေဒီချင်းတော်ကွန်မန့်အောက်မှာတစုတစည်းတဲ့ဖြစ ဒီမှာနိုင်ငံမှာလက်နက်ကိုင်ပစ္စည်းတွေဒေသသင်းတွေမှာရှိနေတယ်အဲ့တော့စိုးရိမ်ကြတဲ့ကဆီးရီးယားလိုမျိုးအာဖဂန်လိုမျိုးတစ်ချိန်မှာထိန်းချုပ်မှုမရနိုင်တဲ့လက်နက်ကိုင်အဖွဲ့တွေအများကြီးများဖြစ်လာမှာဆိုဆိုရင်တော့အဲ့တော့ဘိုးဒေချုံရှိတဲ့ကိုဒေသကိုအုပ်စိုးထားတဲ့လက်နက်ကိုင်အဖွဲ့တွေမြန်မာပြည်မှာဖြစ်သွားကြမှာဆိုရင်ကြတဲ့ဝေဖန်ကြတယ်အဲ့တော့ဒီအလားအလာမျိုးတွေက
တော်လိုင်းအောင်ယုံနဲ့လည်းမပြီးသေးဘူးတော်လိုင်းအလွန်မှာလည်းကျွန်တော်တို့တွေရာဒီနိုင်ငံဒီပြည်သူတွေရဲ့လုံခြုံမှုဒါကိုကျွန်တော်တို့အာမခံပြပေးရအောင်ဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်တာကတော့အန်ယူဂျီမှာရေးချီးတဲ့ဝင်ကြီးတဦးနေနဲ့ဦးမီဂျီငွေရဲ့ဦးကျင်းခံရဲ့တည်ချက်ပါလေကျွန်တော်ဦးမီငွေနေလက်ရှိမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုမြင်ထားလဲဘယ်လိုပုံဖော်ချင်ပါလဲအ
Kalau pertama biasa nak aro, memang biduri demokrasi sedang ni biasa. Dulu tiada biasa nak, dahin nari lulare, kerja yang baik ni, lalu sosial ni biasa. Kalau cuci mesuai di negara madi biasa nak, wadika. Ada soal di biasa nak nak kubah kau yang ni, jauh apa? Jauh ada cerita. Kalau lene Aku biroma. Ini nganggu di biuzu, baca semua bobe. Tidak tuh ikut ni biroma saya noda si anak si senep. Di si anak si tuh ikut lagi biu tare seta deku si ni dah adi bene. Jono lu nengam biar dana piala. Ada jauh jono lu ga naga di deku jono lu panih mesuji. Di jara ga jono lu ดำรอเตะคู่เลยจังหวะอันนี้ยาเลยอาณาเชนเสด็จมาปีดูเสด็จกูได้สาธุปีดออกมาที่เสาจ้าแต่ยังน่าปีดูเลยอาลงกูจ้าปีดูเนาะป่าวงเงินเงินชีเลยดำรอมิวดาวกูจังหวะทุกอย่างอันนี้ด้วยจังหวะลูกาปีดังสู้อันเตะคู่เนาะดำรอเตะคู่กูเนาะที่เป็นไงเนี่ยจังหวะ
Okay,
NUG ကာကွယ်ရေးဝန်ကြီးဦးရင်မုံက VOA ဝန်တော်သားကိုသားညွန်ဦးကဆက်သွယ်မေးမြန်းခဲ့တာပဲဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနဲ့မနေ့ပတ်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေနဲ့အထူးအစီအစဉ်တွေကိုတင်ပြပေးဖို့ရှိပါတယ်။အခုပထမဆုံးအနေနဲ့ကတော့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေကိုတင်ပြပေးနေတဲ့ဒုအတန်အစီအစဉ်ကိုတင်ပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအထက်ဘက်ပဋိပက္ခတွေအကြအိုးအိမ်ဆုံးခွာထွက်ပြေးရသူတသန်းလောက်လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အများစုကနေရာမပြောင်းနိုင်ကြသေးပါဘူး။အဲ့ဒီအထက်မှာကရင်ပြည်နယ်မြဝတီမြို့ကဥက္ကဋ္ဌရွာကရွာသူရွာသားတွေလည်းပါဝင်နေပါတယ်။မြန်မာစစ်တပ်ရဲ့မကြာခဏလေကြောင်းတိုက်ခိုက်မှုတွေကြောင့်တောင်ရင်မြေကန်တစ်လျှောက်ပြေးလွှာတိမ်းရှောင်နေရတဲ့ဥက္ကဋ္ဌရွာသားတွေအကြောင်းကိုဒီတစ်ပတ်ဒုအတန်အစီအစဉ်မှာတင်ဆက်ထားပါတယ်။
ฟาดุมนาอุเลจนมาฮาวเลยดิละแม่อูอดุตอบาแม่อูตอนะดิละยะฮาวตบอนะนะ
จอมาတော့လီနဲ့လက်ပြလားအေးဆောက်အုပ်ထီပြီးမီးလောင်တာရှိတယ်လို့မီးမလောင်ပဲပြက်စီတာရှိတယ်မပြက်စီတဲ့အိမ်တွေလည်းရှိတယ
်ဘယောအဲ့လေပလောတယ်မြောလောတယ်မြောဝဘယောဒု
တခါတလေစဉ်းစားရင်မြန်မာစစ်သားတွေကိုအရန်ဒေါသထွက်မိတယ်ကျမတို့ကသူတို့အရန်တူမှာမဟုတ်တာအခုကပြောင်းလဲတော့ပြန်လုံးလို့မရတော့ဘူးဘာမှလည်းစဉ်းစားလို့မရတော့ဘူး
တိုက်ပွဲများစွာကြောင့်လူပေါင်းများစွာဆစ်ရှောင်နေရတဲ့မြန်မာနိုင်ငံမှာစစ်ဘေးရှောင်ဘလောက်ရှိရဲဆိုတာအတိအကျချီးရခံနိုင်မှုအခက်ခဲလာပါတယ်။ကမ္ဘာကူလာတမကရဲ့အချက်အလက်အရတော့စစ်အာဏာသိမ်းပြီးနောက်ပိုင်းဆစ်ရှောင်တိတိတမတတန်းရှိရဲလို့သိရပါတယ်။ဒီလိုဆစ်ရှောင်နေရသူတိုင်းဟာအချိန်တလန်နဲ့ပြေးရှောင်နေရပြီးသူတို့မှပြန်စရာအိမ်လည်းမရှိတော့သလိုအရင်ဆုံးကနေခဲ့တဲ့ဘဝမျိုးကိုလည်းပြန်မရနိုင်တော့ပါဘူး။ဒီတစ်ပတ် podcast မှာတော့ကရင်ပြည်နယ်ဥက္ကဋ္ဌရွာသားတွေရဲ့အတန်းကိုနားထောင်ရမှာဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီဆောင်မှာအပြည့်အစုံကိုဒုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောင် Solo Du ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဆောင်းပါးအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။မြောက်ဒီမြို့ထက်ကဥက္ကဋ္ဌရွာဟာနှစ်ပိုင်းအခြားတစ်ခုထိအတော်လေးကိုငင်းငင်းချင်းချင်းရှိခဲ့ပါတယ်။လူဦးရေ825ရောင်ရှိတဲ့ရွာလေးမှာရွာသားတွေကမွေးမြူရဲနဲ့ပြောင်းဆိုင်ပြူရေကိုလုပ်ကင်ကြပါတယ်။ဒါပေမဲ့ဇွန်လ26ရက်နေ့မှာတော့ကရင်မြို့သားအစည်းအရုံး KNU ရဲ့လက်နက်ကိုင်ဖွဲ့စည်းဖြစ်တဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ကအနီးအနားကဘီဟာမြောက်စခန်းတွေကိုတင်ခတ်ပါတယ်စခန်းသိမ်းခံရတဲ့မြန်မာစစ်တပ်ကတော့အင်အားအလုံးကျုံတုံးပြီးတုတ်ပြန်ခဲ့ပါတယ်အတိုက်ခံလက်နက်ကိုင်ဖွဲ့တွေရဲ့အချက်အလက်ရကတော့လေးရက်အတွင်းမှာလေကြောင်းတိုက်ခိုက်မှု125ကြိမ်လောက်ခဲ့တယ်လို့သိရပါတယ်တိုက်ခိုက်မှုအတွင်းမှာဘုံတန်ကြောင့်သက်ကြီးရွယ်ဦးတို့တတိလိမြင့်မြော်တဲ့အထိဖြစ်ခဲ့ရပါတယ်မြန်မာဘက်ကတိုက်လျင်တစည်းရဆိုရင်ထိုင်းလေပိုင်းနဲ့တည်းမှားဝင်မိပြီးထိုင်းဘက်ချက်မှာစာသင်ကျောင်းတွေဘေးလွတ်ရာကိုရွှေ့ပြောင်းရတဲ့အထိအထိတ်ထိတ်အလက်လက်တွေဖြစ်ခဲ့ရပါတယ်ဥက္ကဋ္ဌရွာသားတွေကတော့အသက်ဘေးလွတ်ဖို့တောင်းရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ချက်ကိုဝင်ပြေးကြရပါတယ်ဒီအထက်မှာကြည်ရွာတောင်ဝင်ရှိသူတီးစော်သူလည်းပါပြီသူကတော့တို့အတန်ကိုကင်းဘာသာစကားနဲ့ကောပမာဘာသာစကားနဲ့ပါကြုံရတဲ့အတွေ့အကြုံကိုပြောပြထားပါတယ်ထိုင်းလုံခြုံရေးအဖွဲ့တွေကသူတို့ကိုမြန်မာဘက်ချမ်းပြန်ခိုင်းတယ်လို့ပြောပါတယ်ဒါပေမဲ့သိမကြခင်မှာပဲလေကြောင်းတက်ခက်ခံရတာတွေပြန်ဖြစ်လာလို့မြစ်ကိုနောက်တစ်ခေါက်ထပ်ကူပြီးပြေးရပါတယ
်ชาวกาดามายောက်ได้นี่ก็เลยทันเนกันกูท้ายก็เลยละม้องได้ครับเปลี่ยนตั้วท้ายเปลี่ยนตั้วเปลี่ยนตัวเราฤาก็เลยจิตกรรมเปลี่ยนกูไอ้นอกภูรไอ้ลิยเนี่ยผิดแต่ผิดว่าแต่ลูกเดียวก็ทําไปกันอ่ะมั้ยไอ้ทําไปกันมั้ยทําไปกันเนี่ยโหช้องได้สมมุติว่าไก่งาไก่เตีย100จนแล้วกว่าเปลือเปลือผิดมันเลยไม่ดีเออตัวอลองก็เลยดีเนี่ยแล้วมาသူမိပါတယ်တမြုပ်နေတယ်သူတရက်ကတိုက်ယူလို့မရဘူးလေ
ကိုရသားလီရင်နဲ့ပစ်တာထီလို့တည်သွားပြီးဆိုတာသိနေပြီမယ်ထက်ကျဲလာမဲ့ဘုံနဲ့ထိုင်းလုံကြုံရဲ့အဖွဲတွေကို ကြောက်နေရလို့မြစ်ကန်းနာကနေသူ့ခန္ဓာကိုကြည့်နေရတဲ့အဖြစ်ကိုစိတ်ကူးရင်ပုံဖော်ကြည့်ပါ။၅လကြော်ကြာခဲ့ပြီးနောက်မှာဥက္ကဋ္ဌရွာသားရာပေါင်းများစွာမြန်မာဘက်ခြမ်းမြစ်ကန်းဘေးမှာတောင်းတင်းနေခဲ့ပါတယ်။တဲအသေးလေးတွေနဲ့အဆင်ပြေသလိုခိုးလုံနေရပါတယ်။မြန်မာဘက်ကန်းတစ်လျှောက်မှာစစ်ဆောင်စခန်း6ခုရှိပြီးစစ်ဆောင်26,000 ကျော်ရှိပါတယ်။စစ်တပ်ကသူတို့စခန်းကိုပြန်ရယူနိုင်ပြီးရွာကိုပြန်ကြည့်တဲ့လူတွေရဲ့ပြောပြချက်အရာအိမ်တွေဖောက်ထွင်းခံရပြီးပျက်စီးကုန်တယ်လို့တိဆော်သူကပြောပါတယ်
။သောခဖြာမနာတော့ဘာလဲခလူဖတ်ဒုမနာဦးလေ
ရွာမှာတော့လေနဲ့လပြတာအေးဆောက်အောင်ထီပြီးမီးလောင်တာရှိတယ်လို့မီးမလောင်ဘဲပျက်စီးတာရှိတယ်။မပျက်စီးတဲ့အိမ်တွေလည်းရှိတယ်။မပျက်စီးတဲ့အိမ်တွေကိုသူတို့ဖြိုပြီးတစ်တာအကောင်တွေယူပြီးနောက်မီးနဲ့ရှို့တာလည်းရှိမှာပေါ့။တစ်တာတွေကိုတော့သူတို့ပြူဟာကိုယူသွားတယ်လို့တော့ပြောတာပဲ
။နော်မူနော်ထဲကတော့ဥဂရိထကဒူမအိမ်ကိုပျောက်ဆိုင်ခင်ကရတဲ့အမျက်ငွေကိုစုပြီးစောက်ခဲ့ပါတယ်။ဒီအတွက်ဘတ်2သိန်းဒေါ်လာနဲ့ဆိုဒေါ်လာ6,000ကုန်ကျခဲ့ရပါတယ်။ယူရတဲ့ကတခြားအိမ်တွေဆိုရင်လည်းဒီထက်20လောက်ကုန်ကျနိုင်ပါတယ်။ပြည်သူတွေဟာအိုးအိမ်ကောက်ပဲတိနှံတွေပြင်အသက်ရှင်ရည်တည်နိုင်စွမ်းပါဆုံးရှုံးခဲ့ရပါပြီ
။တာသမီမတော့ဝါပဲ့တယ်လဲမနာတယ်ဘယောအဲ့လေပလော။တာသမီကတော့ပါ။တာသမီကတော့ဘယောတို့
။တခါတလေစဉ်းစားရင်မြန်မာစစ်သားတွေကိုအရန်ဒေါသထွက်မိတယ်။ကျမတို့ကသူတို့ရဲ့ရန်သူမှမဟုတ်တာ။အခုကပြောင်းလဲတော့ပြန်လုပ်လို့မရတော့ဘူး။ဘာမှလည်းစဉ်းစားလို့မရတော့ဘူး။ပြောင်းလို့တာတထဲရီစီမှာငွေတလေးချော်ထုတ်ထားရလေ။ဝဲအေးတွေပါအကုန်ရွာမှာခြံခဲ့တာ။အလုံးရှုံးတာပေါ့။ပြန်လုပ်လို့မရတော့
။တခြားရွာသားများစွာလည်းဒီအခြေအနေကိုကြုံရပါတယ်။တကယ်လို့သာရွာသားတွေစိတ်ရှောင်စရာမလိုခရင်အောက်တိုဘာလကုန်ပိုင်းနဲ့နိုဝင်ဘာလမှာသူတို့ပြောင်းဆိုင်ခင်တွေရိတ်သိမ်းနိုင်ခဲ့မှာဖြစ်ပါတယ်။အခုတော့စိုက်ခင်းတွေကြုံမြင့်နိုင်ခဲ့တဲ့အတွက်သူတို့ငွေကြေးအရာများစွာဆုံးရှုံးကြရပါတယ်။တချို့သောရွာသားတွေကတော့သူတို့ရဲ့စိုက်ခင်းတွေကိုပြန်ဆိုင်နိုင်ခဲ့ကြပါတယ်။ဒါပေမဲ့တိဆော်သူရဲ့မိသားစုစိုက်ခင်းထဲမှာတော့အန်ဒီရဲ့ရှိတာတွေဝင်စိုက်ပျိုးခံလိုက်ရပါပြီ
။ဒီခေတ်မှာဝတ်တဲ့အခေတ္တတော်တော်နဲ့ဒါတခုမှတွေအကလောတဆိုင်တန်
အခုဦးတမီပြန်လုံးမယ်ဆိုပြီးခွင့်ပြန်တောင်းတော့သူ့ပြောင်းခင်မှာဘုံတွေထောင်ထားတယ်စစ်သားတွေကပြောတယ်အဲ့မှာဘုံတွေရှိတယ်တဲ့သူတို့တွေ့တယ်တဲ့တာဝန်မယူပေးနိုင်ဘူးတဲ့
စစ်သားတွေကတော်လန်ရေးအဖွဲ့တွေခြုံခိုးတိုက်ခိုက်တာကိုကောက်ွယ်ဖို့သူတို့စခန်းအနားနဲ့လုံခြုံရေးဂိတ်တွေမှာမြင်မြုပ်မှိုင်းတွေကိုထောင်ထားသေးတယ်လို့တိဆော်သူကပြောပါတယ်ဒါကြောင့်စစ်ဆောင်ရွာသားတွေဟာသူတို့ရဲ့အိမ်ကိုပြန်ဖို့ကြောင်းလန့်နေရတာပါလူအခွင့်ရေးတက်ကြွလှုပ်ရှားသူစောနန္ဒစုကတော့
တေးချဲကကြတော့စိတ်ရစိုးမှုရောက်တာပေါ့မလို့လဲဆိုလို့ရှိရင်ကြည်စုပိုင်းစီစိန်တွေကိုဖျက်ဆီးတယ်ကြည်သူတွေကိုဟွာပေါ့နော်ဖိခိုက်တယ်ရအောင်သိချင်အောင်လှောက်ဆောင်တယ်ဒါကြည်လေးတဲ့စိတ်ရစိုးမှုဖြစ်တယ်အဲ့နေ့အချက်ကလူအခွင့်ရေးချူပါမှုကကြည်သူတွေရဲ့အသက်အဝေးစီစိန်တွေဒါသူတို့ကဖျက်လို့ဖျက်ဆီးလုပ်တယ်တပ်ဖြတ်တယ်ပေါ့နော်ညီမနှိမ့်ဆက်တယ်ဒီနောက်တစ်ခါကျလို့ရှိရင်စိတ်ဒီရဲ့ကျင်းဟုတ်စီမေစီကံညာပြည်သူပိုင်းတည်စီလူကမတရားလူမျိုးရဘူးမခိုးယူရမသိယူရဘူးဆိုတဲ့အရာတွေဒါသူတို့ကချူပေါက်ရရောက်တာပေါ့အဓိကတော့ဒါပြည်သူတွေရဲ့အသက်မူဏကြာလောက်ကင်ခွေကိုဒါသူတို့ကချူပေါက်တာပေါ့နော်ပြည်သူတွေကဟိုအချိန်နဲ့တပြေးညင်းသုကတွေရာဒီလိုက်သူအသက်မူဏကြာပြီးတဲ့လုပ်ငန်းတွေကိုလှုပ်ဆောင်လို့မရတော့ဘူးစီမေစီကံကိုတင်းနေတယ်ပြီးဆက်ပြီးတိတ်ဆောင်နေကြရတယ်ပေါ့နော်အဲနောက်တစ်ခါကျလို့ရှိရင်ဒီလိုမျိုးမျိုးမြန်မာနေတော့လည်းကောင်းမပေါက်ခွေတည်တဲ့လည်းနဲ့ခဲရနေတော့လည်းကောင်းသူတို့ရဲ့လောက်ကင်ကြာတော့တဲ့နေရာမှာဆင်ရှိနေတာမျိုးလို့ထားရှိနေတာမျိုးလို့ဆိုလို့ရှိရင်ဒါပြည်သူဒီသက်ခံပြည်သူတွေရဲ့အသက်ဒီအန်ဒီရကိုချိန်ရှောက်နေတယ်ပေါ့ဒါသူတို့ရဲ့လုံခြုံမှုအခွင့်အရေးကိုဒါချူပေါက်ရရောက်တာပေါ့
အခုတော့ရွာကိုမြစ်ကနှစ်ပိုင်းပိုင်းလိုက်ပါပြီတချို့သောရွာသားတွေမြန်မာဘက်ကမှဆက်နေကြပြီမဲ့တိဆော်သူနဲ့တချို့သောရွာသားတွေကတော့ထိုင်းဘက်ချက်မှမရေမရာနဲ့အသက်ဆက်ရှင်နေရပါတယ်သူတို့ကိုပိုင်ပြောင်းဆိုင်ခင်တွေကိုထွန်ရက်စိုက်ပျိုးခွင့်မရတော့ဘဲထိုင်းတောင်သူတွေရဲ့ပြောင်းခင်းမှာအလုတ်သမားဖြစ်လောက်ကင်နေရတာပါအလုတ်ကတော့တမိသားစုလုံးမှာတယောက်နှစ်ယောက်ပဲလုံလို့ရတယ်လို့တပတ်မှာတရက်နှစ်ယောက်ပဲအလုတ်လို့ရတာပါတို့အတန်ကသူတို့နဲ့စကားပြောကြည့်တဲ့အချိန်မှာ တင်းရဲ့ရိတ်တင်းရဲ့ရာတိကုံရောက်ပြီမို့လှုပ်လဲမရှိတော့ပါဘူးအနာကမရေရာမသေးချတော့လို့သူ့ရဲ့အရင်အချိန်တွေကိုပဲတန်တာအမိနေပါတော့တယ
်တတိယတော့တတိယတာပေါ့ဆရာရယ်ဗုဒ္ဓဘာသာကျွန်တော်တို့ရောက်မှဆိုနေရှင်လေးတိုင်းဘောဇာဒီဗုဒ္ဓဘာသာအလူဝဲမှာဒီကထိန်တို့ဒီကထိန်တို့ပါတို့ဒီကနေရှင်နေတိုင်းလှုပ်တယ်နောက်တော့ကျွန်တော်တို့ဘာသာရေးတစ်ခုရှိသေးတယ်ခရစ်ယာန်ဆေးမဆူလဲကျွန်တော်တို့အမြဲတမ်းဖျားဒီစနေတဲ့ခရစ်စမတ်ကျွန်တော်တို့လုပ်တယ်လေခရစ်စမတ်ပွဲတော့ကျွန်တော်တို့လုပ်တယ်အဲ့ဒီဘာသာရေးတော့လှုပ်ချင်ကြတာပေါ့အခုဖုန်းကြီးကြောင်းတော့မှပြို့ဖို့မရဆောင်ဖုန်းကြီးတော့မရှိတော့ဘူးဆရာဘယ်လို့မှပြန်ဗုဒ္ဓဘာသာအယူဝါဒတွေကိုယ့်ရဲ့ခရစ်စတန်အယူဝါဒဘာသာရေးပွဲတွေလုပ်ဖို့ကဘယ်လို့မှမဖြစ်နိုင်တော့ဘူးဆရာပြန်တော့ပြန်ရှင်းတယ်ပေါ့လှုပ်လဲလှုပ်ရှင်းတော့ပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်တယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒါကတော့ခရင်ပြည်နယ်တွေကစစ်ပစ်ဒုက္ခသည်တွေရဲ့အကြောင်းကိုတင်ပြပေးခဲ့တဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဗီဒီယိုရဲ့တင်းငွေနေနေမနေ့ဖက်တန်လဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့တနင်္ဂနွေတာအတွင်းအဖြစ်အပျက်တွေကိုစူးစီးတင်ပြပေးတဲ့အထူးအစီအစဉ်တစ်ရပ်ကိုစတင်ထုတ်လွှင့်ပါတော့မယ်2022ခုနှစ်အတွင်းကမ္ဘာတဝှမ်းမှာနိုင်ငံရေးအပြောင်းအလဲတွေသဘာဝဘေးအန္တရာယ်တွေကြုံခဲ့ရသလိုအကြမ်းဖက်မှုစစ်နယ်ပဋိပက္ခတွေအပြင်နိုင်ငံရေးအပြောင်းအလဲတွေလည်းရင်ဆိုင်ခဲ့ကြရပါတယ်။ဘယ်လိုပဲကြုံခဲ့နှစ်တကူပြောင်းလဲတဲ့အချိန်မှာတော့ကမ္ဘာပြည်သူတွေအနေနဲ့အဆူရတွေအားလုံးပုံပေါ်ကောင်းမွန်တဲ့အခြေအနေတွေကိုအကောင်းမြင်မျှော်လင့်ချက်နဲ့ခါတိုင်းနှစ်တလူပဲဖြတ်သန်းကြပါတယ်။2022ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ကမ္ဘာနိုင်ငံတချို့ကအဖြစ်အပျက်တချို့ကိုစူးစီးပြီးနှစ်ချုပ်အထူးစီစဉ်အဖြစ်ကုသိန်းထိုက်ဦးနဲ့မတ်မြသဇင်အောင်တို့ကတင်ပြထားပါတယ်ခင်ဗျာ
2020ခုနှစ်ကိုဗစ်ရောဂါကူးစက်မှုတွေကမ္ဘာတစ်ဝှမ်းဆိုးဆိုးဝါးဝါးရင်ဆိုင်ခဲ့ရပြီးတဲ့နောက်ဇန်နဝါရီလနှစ်စံပိုင်းမှာတော့နိုင်ငံတော်တော်များများအသံနဲ့ချီတဲ့ပြည်သူတွေကာကွယ်ဆေးတွေထိုးပြနေကြပါပြီ။ကမ္ဘာနေရာတချို့မှာနှစ်သက်ကိုကြိုတဲ့လူစုလူဝေးနဲ့အခမ်းအနားတချို့ပြန်လည်ကျင်းပခဲ့ကြပါလေ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုနဲ့မြို့ကြီးတချို့မှာကူးစက်မြန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေဆက်ရှိနေပြီးလူသေဆုံးမှုတွေလည်းကျန်နေဆဲဖြစ်ပါလေ။နှစ်သက်ကူခန္ဓာတွေကိုခါတိုင်းလိုစီစီကားကားမကျင်းပါတော့ဘဲအချင်းချုံကျင်းပါတာတွေတွေ့ရသလိုတချို့နေရာတွေမှာအခမ်းအနားတွေကိုဖျက်သိမ်းခဲ့ကြပါလေ2022ခုနှစ်နိစံကမ္ဘာနိုင်ငံတွေဟာကိုဗစ်အလွန်ပြန်လည်နိုးထဖို့အားယူရုံးကနေရာတွေကိုတွေ့ခဲ့ကြရပါလေ
Ladies and gentlemenWe can't be
proud. January 6th ni ma be American Pi Dong Su ma Tamara Hong Donald Trump ko thauk khan de ri lut daw gwin yaung si nin ngae de tanit pye chein mhan American Tamara Joe Biden main ngun pyo cha ba de. American tamai ma patthama song chein Tamara yue kaw pwe pi ngin chen so ana lwe pyan yi ko han ta pi lu su lu wei ne lut daw thi chi tet si nin ngae de phi ye lo Tamara Joe Biden ga shauk cha ba de. Di phit pye phit khe de tanit pye mat dia aung mi pwe ni maဒီလိုအလားတူဖြစ်ရတွေနောက်နောက်ထပ်မဖြစ်ပေါ်အောင်အမခမိုးလူတယ်ဆိုပြီးသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ
် We can't allow violence to be normalized in this country. It's wrong.
2022ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်ကအမျိုးသားအားကစားကွင်းမှာပြည်ဝင်ခမ်းနားတွေနဲ့ဖွင့်လှစ်ပါတယ်။ဖွင့်ပွဲကိုအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့အတူတရုတ်သမ္မတရှီဂျင်းပင်ကိုယ်တိုင်တက်ရောက်ပါတယ်။ရရှားသမ္မတဗူဒင်ကုလသမဂ္ဂဒွေမှုချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ဥက္ကဋ္ဌနိုင်ငံတကာခေါင်းဆောင်တွေသံတမန်တွေအရေးတကြီးပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါလေ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်နဲ့ကနေဒါနိုင်ငံတွေကတော့တရုတ်နိုင်ငံရှင်ကျန်းဒေသကဝီဂါမွတ်စလင်တွေအပေါ်တရုတ်စိုးရကလူမျိုးတုံးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အာဇာပွဲတော်ကိုသံတမန်ရေးအရသဘိမ်းမောက်ခဲ့ကြပါလေ။အစိုးရတာဝန်ရှိသူတွေမတက်ရောက်ဘဲအာဇာသမားတွေကိုပဲဆီလွတ်ခဲ့ပါလေ။
ဖေဗရူလာ24ရက်နေ့မှာယူကရိန်းနိုင်ငံမြို့တော်ခီးဖ်အပါအဝင်မြို့ကြီးဒါဇင်ဝဲကျော်ကိုရုရှားဘက်ကမစ်ဆိုင်းဒုံးကျည်တွေနဲ့စပြီးတော့ပစ်ခတ်ပြီးရုရှားယူကရိန်းစစ်ပွဲကိုစတင်လိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုလည်းရုရှားတပ်တွေဝင်လာပါတယ်။ယူကရိန်းစစ်တပ်ရဲ့ကာကွယ်ရေးဌာနရရဲ့စီးရီးအဆောက်အုံတွေကိုပစ်မှတ်ထားပြီးတော့မစ်ဆိုင်းဒုံးတွေနဲ့လည်းတိုက်ခိုက်ပါတယ်။ထောင်ထောင်ချီတဲ့ယူကရိန်းနိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်။ဒီကျူးကျော်မှုဟာစီးရီးအရာအပြည့်အဝကျူးကျော်မှုဖြစ်ပြီးဥရောပသမိုင်းမှာဒုတိယအကြီးဆုံးကျူးကျော်မှုဖြစ်ယူကရိန်းခေါင်းဆောင်တွေကတော့ပြောဆိုနေကြပါတယ်ရှင
်။ဇူလိုင်လ10ရက်နေ့မှာပဲဂျပန်နိုင်ငံရဲ့ဩဇာကြီးမားတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေတရက်နဲ့ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံသွားခဲ့ပါတယ်။ဂျပန်နိုင်ငံရှေ့ပိုင်းနာရာမြို့ယထာဘူတာယုံအပြင်ဘက်မဲဆွယ်စီယုံဝဲတစ်ခုမှာမင်းကွန်ပြောကြားနေတဲ့အချိန်တရက်သမားတယောက်ကနောက်ကနေပြစ်ခတ်ခဲ့တာပါ။အသက်68နှစ်ရှိပြီဖြစ်တဲ့ဝင်းကြီးကျော်အောင်အဘေးကိုကျားချင်းနဲ့ဆေးရုံကိုတည်ဆောင်သွားခဲ့ပြီးမှနှလုံးရပ်ပြီးတည်ဆောင်သွားခဲ့ပါတယ်။ပြစ်ခတ်မှုကိုကျူးလွန်ခဲ့တဲ့တနတ်သမားကိုဂျပန်ရဲတွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဝင်းကြီးကျော်အောင်ရှင်ဆိုအဘေးလောက်ကျန်တပ်ဖြတ်ခံရမှုအတွေ့အမေရိကန်ပြည်သူတွေကိုစားစိတ်မကောင်းတမိတဲ့အကြောင်းတပ်ရဂျိုးဘိုက်တန်ကဂျပန်ဝင်းကြီးချုပ်ဖူမီယိုကီရှီရာစီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။စက်တင်ဘာလမှာဇာပရခန္ဓာကျင်းပပြီးနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံမှာဇွန်လလယ်ပိုင်းလောက်ကတည်းကဖြစ်ပေါ်ခဲ့တဲ့မိုးတီထန်ရေကြီးမှုတွေကြောင့်သေဆုံးသူအရေအတွက်တထောင်ကျော်သွားပြီလို့အာဏာပိုင်တွေကဩဂုတ်လကုန်မှာတုန်းကပြောပါတယ်။မကြုံမှုတဲ့ပမာဏနဲ့ဖြစ်ပေါ်နေတဲ့ရေကြီးရေရှမ်းမှုတွေဟာဥရယာတီပြောင်းလဲမှုကြောင့်ဖြစ်ရတဲ့ကပ်ဘေးဖြစ်တယ်လို့ပါကစ္စတန်ဥရယာတီဆိုင်ရာဝန်ကြီးကပြောပါတယ
်။ဒီခါမှမကြုံမှုတဲ့ဒီမုတ်တုံမှုအားကောင်းမှုကြောင့်ပါကစ္စတန်ကပြည်နယ်လေးခုစလုံးမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့ပြီးဒီရေကြီးမှုတွေကြောင့်လူပေါင်း33သန်းလောက်အတိဒုက္ခရောက်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်လအတွင်းလူပေါင်း1,000ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးရှယ်ရီရမန်ကပြောဆိုပါတယ်။တိုင်းပြည်ရဲ့သုံးဘုံတစ်ဘုံရေနှင်းမြုပ်ခဲ့တာဖြစ်ပြီးကျွမ်းနွားတိတ်ဆန်အကောင်ကြီး8သိန်းလောက်သေဆုံးခဲ့တယ်လို့သဘောဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာန NDMA ကသတင်းထုတ်ပြန်ပါတယ်။ရေကြီးမှုကြောင့်ပါကစ္စတန်နိုင်ငံမှာရှိတဲ့ခရိုင်160မှာ81ခရိုင်ရေဘေးတင်းခဲ့တယ်လို့တမ်းပြည်စီးပွားရေးအမေရိကန်ဒေါ်လာ10ဘီလီယံဘိုးလောက်ထိခိုက်ခဲ့တယ်လို့ပါကစ္စတန်ဗန္ဒာယူဝန်ကြီးကပြောပါတယ
်။စက်တင်ဘာလအတွင်းမှာတော့အီရန်နိုင်ငံမှာအီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအာလီခါမီနီနဲ့အစိုးရဆန့်ကျင်ရေးကြွေးကြော်သံတွေအော်ဟစ်ပြီးအီရန်ပြည်သူတွေဆန္ဒပြပွဲတွေတိုင်းပြည်နေရအနှံ့ပေါ်ပေါက်ခဲ့ပါတယ်။မြို့တော်တီဟီရန်အပါဝင်အီရန်နိုင်ငံတလွားမြို့ပေါင်း133မြို့မှာဘာသာရေးကောင်းဆောင်အယာတူလာအာလီခါမီနီရဲ့ရုပ်ပုံတွေကိုမီးရှို့တာအပါဝင်ပုံစံအမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်။မာရှာအာမီနီဆိုတဲ့မျိုးသမီးငယ်တူဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းကိုရော့တီရော့ရဲစီးတယ်ဆိုပြီးရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာတိုက်ဆုံခဲ့တဲ့အတွေ့အီရန်နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဆနာပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ကအင်အားသုံးနှိမ်နှင်းခဲ့တဲ့အတွေ့လူ300ကျော်တေဆုံးခဲ့ပြီးတော့လူ14,000လောက်အဖမ်းခံရမယ်လို့လူခွင့်ရေးဖွဲ့တွေကခန့်မှန်းပါတယ်
။အီရန်ပြည်သူတွေရဲ့ဆနာပြပွဲကိုထောက်ခံတဲ့လှုပ်ရှားမှုတွေနိုင်ငံတကာကိုကူးစက်ပြန့်နှံ့ခဲ့ပါတယ်။အီရန်မှာမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့ဖိနှိပ်မှုတွေကိုစတင်တဲ့အနေနဲ့တူရကီနိုင်ငံကမျိုးသမီးတွေကလည်းစပင်းတွေကိုဖျက်ပြီး Twitter မှာပုံနေတင်အီရန်မျိုးသမီးတွေရဲ့ဆနာပြပွဲကိုထောက်ခံကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ယာနဲ့ချီတဲ့အီရန်မျိုးသမီးတွေလည်းအီရန်ခေါင်းဆောင်အယာတိုလာအာလီခါမနီကြားဆောင်ရေးကြွေးကြော်ခဲ့ကြပါတယ်။တောင်အမေရိကတဲ့ချီလီနိုင်ငံဆန်ဒီယေဂိုမြို့မှာလည်းမျိုးသမီးရေးဆောင်ရွက်နေသူတွေအီရန်မျိုးသမီးတွေကိုထောက်ခံတဲ့အကြောင်းပြသတဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။
ဗြိတိန်ပြည်မကြီးအလစ်ဇဘက်ရဲ့နိုင်ငံတော်စာပနာခန်းနာကိုစက်တင်ဘာ19ရက်နေ့ဒီနေ့လာနေမှာလန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာကျင်းပခဲ့ပါတယ်။နိုင်ငံတော်စာပနာခန်းနာကိုသမရရေဝန်ကြီးချုပ်တွေတော်ဝင်အတိုင်းဝိုင်းနဲ့ဂုဏ်သတင်းရှိပုဂ္ဂိုလ်တွေတက်ရောက်ခဲ့ပြီးတော့အမေရိကန်သမရဂျိုးဘိုင်ဒန်နဲ့သမရကတော့ဂျိလ်ဘိုင်ဒန်တို့လည်းပါဝင်ခဲ့ပါတယ်။နန်သက်90အုပ်ချုပ်ခဲ့တဲ့ပြည်မကြီးအလစ်ဇဘက်ဟာ ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့တုန်းကစကော့တလန်မြို့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်တော်96နှစ်ရှိပါပြီ။ Westminster ဘုရားကျောင်းကခန္ဓာပြီးမှာတော့ဒီမကြီးရဲ့ရုပ်လောင်းကိုမြုပ်နယ်တကြူမဲ့ဝင်းဆပ်ရဲတိုက်ကိုတည်ဆောင်ခဲ့ပါတယ်။လန်ဒန်ကလမ်းတွေကိုဖျက်ပြီးတော့ဒီမကြီးရဲ့ခေါင်းတလားကိုတည်ဆောင်ရမှာတိမ့်နဲ့ချီတဲ့ပြည်သူတွေနောက်ဆုံးအနေနဲ့ဂါရဝပြုနှုတ်ဆက်ခဲ့ကြပါတယ်ရှင
်။အော်တိုဝါလာဒီနေ့ကအင်ဒိုနီးရှားနိုင်ငံမှာရှေ့ဂျာဘာကဘောလုံးဝဲတစ်ခုမှာဘောလုံးဝဲကြည့်နေတဲ့ပိတ်သက်ပြီးကျောလွန်ကြပြေးလွားပြီးလေကြသူတွေအချင်းချင်းနေမိခဲ့တာကြောင့်လူပေါင်း130ကျော်တိဆုံးခဲ့ပါလေ။ထိခိုက်ဒဏ်ရာရရှိသူတွေလည်း180လောက်ရှိခဲ့ပါလေ။အများစုကတော့လူတွေကိုနေမိပြီးတိဆုံးခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်လူတွေပါဝင်တဲ့အကြောင်းအရှိဂျာဘာကျွန်းရဲချုပ်ကသတင်းတောက်တွေကိုပြောပါလေ။အင်ဒိုနီးရှားပရီးမီးယားလိဂ်ဘောလုံးပွဲမှာပါစီဘာယာအသင်းကအေရှင်အာရီမာအသင်းကိုနိုင်ပြီးတဲ့နောက်အေရှင်ပြိသက်တွေကွင်းထဲဆင်းလာပြီးသူတို့အသင်းသားတွေနဲ့ခက်ရံဖြစ်ပွားတာကနေပြိသက်တွေနဲ့ရဲတွေကျောင်းရင်စံကစတင်ဖြစ်ပေါ်ခဲ့တာပါရဲတပ်ဖွဲ့ကပိသက်တွေကိုပွဲကြည့်စင်မပြန်တက်ဖို့ပြောခဲ့ပေမဲ့ပိသက်တွေကလက်မခံပဲရဲတွေကိုတိုက်ခိုက်တာကနေရဲတပ်ဖွဲ့ကလည်းမျက်ရည်ဘုံတွေတုံးပြီးနေနေခဲ့ပါလေဒဏ်ရာရတဲ့သူတွေကိုအနီးသားကဆေးရုံကိုခေါ်သွားခဲ့ပေမဲ့လမ်းမတွင်တည်ဆုံခဲ့သူတွေရှိသလိုဆေးရုံမှာကုသရင်းနဲ့တည်ဆုံသွားခဲ့သူတွေလည်းရှိခဲ့ပါလေ
အော်တိုဘာလာပထမပတ်တွင်ထိုင်းနိုင်ငံမြောက်ပိုင်းနေကလေးတင်းကျောင်းတစ်ခုမှာတနက်နေ့ရောဓာတ်နေပါတက်ခိုက်ခံခဲ့ရတာကြောင့်ကလေးငယ်24ဦးအပါဝင်လူပေါင်း38ဦးသေဆုံးခဲ့ပါတယ်။ဘန်ကောက်မြို့တော်မြောက်ဖဲမိုင်300လောက်အကွာမှာရှိတဲ့နမ်ဘွာလမ်ပူခရိုင်မှာတက်ခိုက်မှုဖြစ်ပွားတာဖြစ်ပြီးတော့ရာထူးကဖြုတ်ချခံရပြီးမူရစီဝါမြေရင်ယူခံရတဲ့ရဲဝန်ဟောင်းတူကအဲ့နေကလေးတင်းကျောင်းကိုဝင်ရောက်ပြီးတော့တက်ခိုက်ခဲ့တာပါ။ဒီနောက်သူဟာနေငူပြန်စနီးနဲ့ကလေးငယ်တို့ကတက်ဖြတ်ပြီးသူ့ကိုယ်သူအဆုံးစီရင်ခဲ့ပါတယ်။ထိုင်းနိုင်ငံတပိုင်းမှာအဆိုးအဝါဆုံးတနက်ကင်အကြမ်းဖက်မှုဖြစ်ပြီးအခုလိုကလေးငယ်တွေအများပြားပါဝင်လူ38ဦးထဲမှနေတေဆုံးခဲ့ရတဲ့အကြမ်းဖက်ပစ်ခတ်မှုနဲ့ပတ်သက်လို့ထိတ်လန့်တုန်လှုပ်မိတယ်လို့ကုလသွေးရေးမှူးချုပ်ကုလသမဂ္ဂကလေးများရမငွေအဖွဲ့အမေရိကန်နိုင်ငံသား၏ဌာနစသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေခေါင်းဆောင်တွေကအကြီးအကဲပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတနက်ကင်ဆောင်ခွင့်တင်းကျပ်မှုနဲ့မူရင်းစေဝါတိုက်ဖျက်ရေးပိုပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်မှုအထိုင်းဆူရကိုဒေသခံရက်ဖက်ဖွဲ့စည်းပြီးတောင်းဆိုလာခဲ့ကြပါရဲ့ရှင
်စတင်မာလာတွင်ယူကရိန်းတပ်တွေယူကရိန်းအရှေ့မြောက်ဘက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့ကိုသိမ်းပိုက်ခဲ့ပါတယ်ရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေရဲ့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာဖြစ်နေတဲ့အိုက်ဇန်မြို့ဘာဝင်နေရာတော်တော်များများကိုယူကရိန်းကစက်တင်ဘာလအတွင်းအစောပိုင်းရက်တွေမှာပြန်လည်သိမ်းပိုက်ခဲ့ပါတယ်။စက်တင်ဘာလဇန်နဝါရီကဆိုရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ဂျေကေဘာရိုရီဇော်လူရှင်တွေကပြောဆိုပါတယ်။ယူကရိန်းတပ်တွေရုရှားနယ်စပ်နဲ့ကီလိုမီတာ50လောက်အထိရောက်နေပြီလို့လည်းသူကပြောခဲ့ပါတယ်။
ကောင်းနေစံခုနှစ်အတွက်နိုဘိုငင်းငင်းစူပီဘဲကိုဒီဇင်ဘာ10ရက်နေ့ကနော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပပါတယ်။ဒီနေ့ဆူရတဲ့ယူကရိန်း၊ရုရှားနဲ့ဘဲလာရုစ်နိုင်ငံတို့ကပူးတွဲနိုဘိုငင်းငင်းစူရှင်တွေဟာတရားမျှတတဲ့ကမ္ဘာကြီးဖြစ်ရေးဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းရှုတ်ချခဲ့ပါတယ်။ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံတစ်ခုကြားဖြစ်နေတဲ့စစ်ပွဲမဟုတ်ပါဘူး။စနစ်တစ်ခုကြားဖြစ်နေတဲ့စစ်ပွဲပါ။အာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ကြားဖြစ်နေတဲ့စစ်ပွဲပါလို့ယူကရိန်းကနိုဘယ်ငြိမ်းချမ်းဆုရှင်အိုလက်ဇန်ဒရာမာတီဗီရှုကစစ်ပွဲအခမ်းအနားမှာပြောဆိုခဲ့ပါတယ်။ဒါပြင်ရုရှားကယူကရိန်းမှာတင်ထားတဲ့နေမျိုးတွေကိုအတိမတ်ပြုမယ်ဆိုရင်ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုတာလည်းသူကပေချခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေဆိုတာ ရန်လူတွေသူတွေရဲ့ဖိအားပေးတာကိုအလျှော့ပေးတာမဟုတ်ဘူးလို့သူကပြောဆိုပါတယ်။ဒါ့အပြင်ကျူးကျော်တိုက်ခိုက်ခံနေရတဲ့နိုင်ငံတစ်နိုင်ငံဟာလက်နက်ချယူနဲ့ငြိမ်းချမ်းမှုမရနိုင်ဘူးလို့လည်းပြောဆိုပါတယ်။ယူကရိန်းကလူခွင့်ရေးအဖွဲ့ဖြစ်တဲ့ Ukraine Center for Civil Liberties ကခေါင်းဆောင်တူဖြစ်တဲ့ Oleksandr Matveyevka 2022ခုနှစ် Nobel ငြိမ်းချမ်းဆုတွေ့ရုရှားလူခွင့်ရေးအဖွဲ့ဖြစ်တဲ့ Memorial နဲ့ဘယ်လာရုစ်နိုင်ငံကပီယာစနာလူခွင့်ရေးအဖွဲ့ခေါင်းဆောင်ဖြစ်သူအဲလစ်ဘီယာလီယာစကီရိုနဲ့အတူနိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိခဲ့တာပါရှင
်။အော်ဒဘလာ25ရက်နေ့ကတော့6နှစ်အတွင်းပြည်ထောင်နိုင်ငံရဲ့ပြည်စမားမြောက်ဝန်ကြီးချုပ်ဖြစ်လာတဲ့ရေရှိဆွန်လက်ကဘန်ကန်နန်တော်မှာချောစ်ဘင်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အသက်42နှစ်အရွယ်ဗန်နာရေးဝန်ကြီးအောင်ဖြစ်တာဝန်ထမ်းဆောင်ခဲ့ပူးတဲ့စနက်ကပြည်ထိုင်မှာဝန်ကြီးချုပ်ဖြစ်လာတဲ့ပထမဆုံးအာရှနယ်ပယ်အိန္ဒိယလူမျိုးဖြစ်ပါတယ်။ပြည်ထိုင်မှာစီးပွားရေးမတည်ငြိမ်မှုတွေနဲ့ပါတီနဲ့တိုင်းပြည်အတွက်အကြက်တဲ့ခိုက်တန့်တွေကြောင့်ရေရှိစနက်ပြည်ထိုင်ဝန်ကြီးချုပ်ဒါဝင်ကိုရယူခဲ့တာပါ။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ယာလူကနှုတ်ထွက်ခဲ့ပြီးစတင်မာလာဆော်ဘိုင်းကလစ်စထရက်စ်ဝန်ကြီးချုပ်ယာလူကိုရယူခဲ့ပါတယ်။ဒါပေမဲ့လည်းထရက်စ်ရဲ့ရပောင်း90လောက်ယာလူသက်တမ်းအတွင်းသူ့ရဲ့စီးပွားရေးစီစဉ်တွေကြောင့်ပြည်ထိုင်ငွေကြေးဈေးကွက်မတည်ငြိမ်ဖြစ်ခဲ့ရပြီးတဲ့နောက်ရှာလူကနှုတ်ထွက်ကြောင်းညင်ညာခဲ့ပါလေ။ရေရှိစုနက်ကသတင်းဘက်ခုနှစ်ဘက်အတွင်းပြည်ထိုင်နိုင်ငံရဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်လာစေ။နှစ်ပေါင်းနေရာအတွင်းအသက်ငယ်ဆုံးဝန်ကြီးချုပ်လည်းဖြစ်ပါလေ
။တောင်ကိုရီးယားနိုင်ငံဆိုမြူတော်အီတဲဝန်မှာအောက်တိုဘာ29ရက်နေ့ညဟယ်လိုဝင်းပွဲတော်အတွင်းမှာလူအုပ်ပြီးပြီးတော့လူတရ50ကျော်တိတ်ဆုံးခဲ့ပါလေ။တိတ်ဆုံးသူတွေထဲသုံးပုံနှစ်ပုံနီးပါးကအမျိုးသမီးတွေဖြစ်ပါလေ။တရားရတဲ့သူတွေလည်း150နီးပါးရှိပါတယ်။တေဆုံးသူ80ရာခိုင်နှုန်းလောက်ကအသက်20နဲ့30ဝန်းကျင်နေဖြစ်ပြီးတော့17ယောက်ကတော့ဆယ်ကျော်သက်အရွယ်တွေဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတယွန်းဆောက်ယူကသတင်းတပတ်ကြာနိုင်ငံတော်ဝန်ထမ်းချင်းကာလကြီးညာခဲ့ပြီးတော့အစိုးရအဆောက်အုံတွေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအလံတဝက်လွှင့်ထူဖို့အမိန့်ထုတ်ခဲ့ပါတယ်။အခင်းဖြစ်ပေါ်တဲ့ဆိုးမျိုးတို့အလင်းမှာရှိတဲ့ Itaewon အရက်ဟာnight club တွေအဖျော်ယမကဆိုင်တွေနဲ့လူစီကားတဲ့နေရာဖြစ်ပါတယ်။ COVID-19 ကာလတာမြင့်ကန့်သက်ချက်တွေဖြည့်လျှော့ပြီးတဲ့နောက်ပိုင်းမှာပထမဆုံးကျင်းပတဲ့ဒီနေ့ Halloween ပွဲတော်မှာလူတွေပိုပြီးတော့များတယ်လို့လူတသိန်းလောက်လာရောက်ခဲ့တယ်လို့ဒေသခံသတင်းတွေကခန့်မှန်းပါတယ်ရှင
်။အော်ဒိုဝါလာ30ရင်းဒီကအိန္ဒိယနိုင်ငံနောက်ဘက်ဂူဂျာရတ်ပြည်နယ်မော်ဘီမြို့ကမက်ချူးမြစ်ကိုဖျက်ပြီးဆောက်ထားတဲ့ကြိုတရားတစ်ခုပြိုကျခဲ့တာကြောင့်အနည်းဆုံးလူ135ယောက်သေဆုံးခဲ့ပါတယ်။နှစ်ပေါင်း150နီးပါးတက်တန်းရှိနေပြီဖြစ်တဲ့ဒီဂျိုတရာကိုပြန်ပြီးမွန်းမှန်ပြင်ဆင်ဖွင့်လှစ်ပြီးရပိုင်အတွင်းမှာပဲပြိုကျခဲ့တာပါ။ပုဂ္ဂလိကကုမ္ပဏီတစ်ခုကတရာကို9လကြာမွန်းမှန်ပြင်ဆင်ခဲ့ပြီးပြန်ဖွင့်ပေးခဲ့တဲ့အချိန်9ရက်ကြာမှပြိုကျခဲ့တာပါ။ဒေသန္တရအစိုးရရဲ့ကြံ့ခိုင်မှုဘေးကင်းကြောင်းစစ်ဆေးပြီးတဲ့လက်မှတ်မရသေးဘူးလို့ဒေသတွင်းသတင်းတွေကဖော်ပြပါတယ်။ဟိန္ဒူရောရာထိမ့်မဲ့ဒီဝါလီပွဲတော်ရဲ့ဖြစ်တာကြောင့်လာရောက်လေပတ်သူရာနဲ့ရှိနေတဲ့အချိန်မှာပဲတရားပြူကျခဲ့တာပါ
။နွေမာလာတွင်အင်ဒိုနီးရှားမှကျင်းပတဲ့စီးပွားရေးအင်အားကောင်းတဲ့နိုင်ငံ20ညီလာခံဘီးဘတ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံတဲ့သတင်းပေါ်မှာနိုင်ငံတကာအာရုံစိုက်ခဲ့ကြပါရယ်။နှစ်နိုင်ငံကြားပြန်လည်ပူးပေါင်းဆောင်ရွက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါရယ်။ထိုင်ဝမ်အရေးတရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့အချိန်မှာအခုလိုကမ္ဘာအင်အားကြီးနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတာပါတွေ့ဆုံပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီတို့လည်းတက်ရောက်ပါတယ်တရုတ်ရဲ့တပြည်တောင်စနစ်ကိုထပ်ပြီးတော့တည်ပြုတယ်လို့ထိုင်ဝမ်နဲ့ပတ်သက်တဲ့မူဝါဒအပြောင်းလဲမရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ထိုင်ဝမ်နဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့တရုတ်နဲ့ဆက်ဆံရေးတင်းမာမှုတွေကိုလည်းစီးတိုက်ပွဲအသည့်ဖြစ်သူမယူဆဘူးလို့သတင်းတောက်တွေရဲ့အမေကိုဖြေဆူခဲ့ပါတယ
်ရှာခိုင်းရှာခိုင
်း
ရှာခိုင
်း
ရှာခိုင
်းနိုဝင်ဘာလကုန်တဲ့ဒီဇင်ဘာလအတွင်းမှာတော့တရုတ်နိုင်ငံမှာကိုဗစ်ကာယောဂါဆန်ရတင်းကျပ်ကန့်သတ်မှုတွေကိုနိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြနေသလိုတချို့နေရာတွေမှာတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ပြီးတောင်းဆိုကြပါလေတရုတ်အစိုးရဘက်ကကိုဗစ်ကာယောဂါဆန်ရကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အရင်ချမှတ်ထားတဲ့ Zero COVID COVID လုံးဝကင်းစေရည်ရည်မှန်းချက်ကိုတော့မဖြစ်မနေဆက်ပြီးလုပ်မယ်လို့အတည်ပြုပြောဆိုပါတယ်ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနတီပါတီပေါ်ကြီးမားဆုံးဆန့်ကျင်မှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတော့တစုံတရာရည်ညွှန်းပြောဆိုခဲ့တာမရှိပါဘူးဆန္ဒပြသူတွေကနိုင်ငံနောက်ပိုင်းဒေသတွေမှာကိုဗစ်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့ကြွေးကြော်ခဲ့ကြပါတယ်။ စင်ကြံပြည်နယ်မှာရှိတဲ့လူနေတိုက်တန်းတစ်ခုမီးလောင်တဲ့အချိန်မှာကိုဗစ်စီးမြင်တွေကြောင့်မိသက်တွေအချိန်မီမလာနိုင်တဲ့အတွက်ဒူဆယ်ဦးတည်ဆုံးခဲ့ရတာကိုပြောနိုင်ငံသားတွေမြေမင်းနဲ့ဆန္ဒပြခဲ့ကြတာ
။တရုတ်အာဏာပိုင်တွေကတော့ကိုဗစ်လုံးဝကင်းစင်ရေး Zero COVID Policy ကိုစန့်ကျင်ပြန်နာပြမှုတွေနိုင်ငံတွင်းမှာအရှိန်မြင့်ပေါ်ပေါက်နေတာကိုဟန်တာတဲ့အနေနဲ့တက္ကသိုလ်ကျောင်းသားတွေကိုဒီဇင်ဘာလထဲမှာနေရာပြန်ပို့ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းခဲ့ပြီးတော့တချို့ဒေသတွေမှာဆန္ဒပြသူတွေနဲ့ရဲတွေချမ်းမှာရုံးရင်းဆန့်ခတ်ဖြစ်ပွားခဲ့ပါတယ်။ပြည်သူ့ရဘက်ကဆန္ဒပြပွဲတွေကိုရန်လူတွေအင်အားစုတွေရဲ့အဖြစ်မှောက်လို့ရဖြစ်ရည်ညွှန်းပြီးပြက်ပြက်သားသားနှိမ်နှင်းမဲ့အကြောင်းကွန်မြူနတီပါတီဗဟုနိုင်ငံရေးနဲ့ဥပဒေရေးရာကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဇင်ဘာလတတိယပတ်အတွင်းမှာတော့ကမ္ဘာတဝန်းကထောင်နေချီတဲ့ဘောလုံးဝါဒနာရှင်တွေရုပ်မြင်သံကြားတွေရှေ့မှာရောက်ပြီးကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုအားပေးခဲ့ကြပါတယ်။ဒီနေ့ကမ္ဘာဖလားမှာအာဂျင်တီးနားနိုင်ငံအသင်းသမိုင်းမှာတတိယမြောက်ဘုံဆွဲပါတယ်။1988ခုနှစ်ကအာဂျင်တီးနားအသင်းပထမဆုံးအကြိမ်ကမ္ဘာဖလားဘုံဆွဲခဲ့ပြီးတော့1986ခုနှစ်မှာဒုတိယမြောက်ကမ္ဘာဖလားကိုဆုခူးခဲ့ပါတယ်။2014ခုနှစ်က final ပွဲမှာဂျာမနီကိုရှုံးနိမ့်ခဲ့ပြီးတော့1986ခုနှစ်နောက်ပိုင်းနှစ်30ကျော်အတွင်းပထမဆုံးကမ္ဘာဖလားပူဆွဲခဲ့တာပါ။ထောင်ပေါင်းချီတဲ့အာဂျင်တီးနားပြည်သူတွေ Buenos Series မြို့တော် Obelix အထိမ်းအမှတ်ကြောက်တိုင်မှာစုဝေးကြပြီးတော့အပြာနဲ့အဖြူစင်အာဂျင်တီးနားဘောလုံးအသင်းဝတ်စုံတွေကိုဝတ်ဆင်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်။ဒီဇင်ဘာလ20ရက်နေ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီဟာသူခီးစီရဲ့နောက်ဆုံးအစည်းအဝေးဖြစ်အထက်နဲ့အောက်လွှတ်တော်နှစ်ရပောင်းရှေ့မှောက်မင်းကုန်းပြောဆိုသွားပါတယ်။ယူကရိန်းရင်ဆိုင်နေရတဲ့ပဋိပက္ခကအနာဂတ်မှာကမ္ဘာတဝန်းကကလီးငယ်တွေနဲ့မြင်းမြစ်တွေဘယ်လိုအခြေအနေမျိုးနဲ့နေထိုင်ရမလဲဆိုတာကိုအဆုံးဖြတ်ပြီးမှတိုက်ပွဲဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီကပြောဆိုခဲ့ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေနဲ့ဗန်ဒါငွေကြေးရထောက်ပံ့ပေးနေတာတွေဟာပရဟိတအလူသဘောနဲ့ပေးလိုက်တာမျိုးမဟုတ်ပဲကမ္ဘာကြီးရဲ့လုံခြုံရေးနဲ့ဒီမိုကရေစီအတွက်အရေးကြီးဖြစ်လို့ဒါကိုတာဝန်ရှိရှိအသုံးချသွားမယ်လို့သမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေအနေနဲ့ရွတ်ရွတ်ချွန်းချွန်းခုခံတော်လှန်ပြီးလက်နက်ချအငြင်းခံမှာမဟုတ်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။
ဒါကြတာ2022ခုနှစ်အတွင်းကထင်ရှားတဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြတဲ့အထူးအစီအစဉ်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။ယူကရိန်းနိုင်ငံတောင်ပိုင်းကခါဆင်မြို့မှာစနေနေ့ကရုရှားဘက်ကပစ်ခတ်မှုကြောင့်တေဆုံးရသူကအနည်းဆုံး10ဦးရှိပြီးဒဏ်ရသူက55ဦးရှိနေပါတယ်။ရုရှားရဲ့ rocket ဒုံးကျည်တစ်စင်းကခါဆင်မြို့လည်းကဈေးနားမှာထိမှန်ခဲ့တယ်လို့မြို့ကောင်စီဝန်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြံတွေကပြင်သစ်နိုင်ငံမှာတနတ်သမောက်တွေရဲ့လက်ချက်ကြောင့် cut လူမျိုးစုဝင်၃ဦးအသက်ခံရတဲ့ကိစ္စအပေါ်မှာမကျေနပ်ကြတဲ့အတွက်ဆင်းရဲနေမှာလဲဒုတိယနေ့ဖြစ်နေပါရီမျိုးတော်မှာ cut လူမျိုးစုနယ်ဝင်တွေဆန္ဒပြခဲ့ကြပြီးတော့သူတို့ဟာရဲတွေနဲ့အဓိကရုံးဖြစ်ခဲ့ကြပါတယ်တရုတ်ပြည်ကပထမဆုံး covid ကူးစက်မှုလိုင်းဒဏ်ကိုခံရပြီးတော့မြို့အများပြားမှာအရေးပေါ်ဌာနတွေလူနာတွေနဲ့ပြည့်စံနေပါတယ်
ဒါကတော့တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်လွင်စီစဉ်တွေကိုတောင်းဝင်ယူခဲ့သူတွေတဲ့မှာစီစဉ်ထုတ်လုပ်ရေးမှူးကကိုခင်မောင်စိုးမင်းဖြစ်ပါတယ်အတန်ပိုင်းအင်ဂျင်နီယာတွေကတော့ Robert Lewis နဲ့ Zina Abdurrahman တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီဒီကနေ့ကြောက်ရောက်တဲ့ Christmas နေ့မှာမြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးအန္တရာယ်ကင်းကွာပြီးငြိမ်းချမ်းကြပါစေ VOA ကိုကြည့်ရှုနားတော်တဲ့ဆင်နေတဲ့အထူးကျေးဇူးတင်ပါတယ်ကျွန်တော်ကစီစဉ်မှုဖြစ်တောင်းဝင်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ